မင်္ဂလာပါခင်ဗျာမြန်မာနိုင်ငံဟာနိုင်ငံရေးအလွန်သိမ်းမွေ့တဲ့အချိန်ကာလကိုရောက်နေပြီးလွတ်လပ်ခွင့်ရရှိစကာလမှာအမျိုးသားရေးကိုတလွဲအသုံးချနေတာဟာတိုင်းပြည်ကိုချစ်ရမရောက်ပဲ200ရောက်နိုင်ပါတယ်လို့88မျိုးဆက်ကျောင်းသားကောင်းဆောင်သူဖြစ်တဲ့ကိုကိုကြီးကပြောလိုက်ပါတယ်ဖေဖော်ဝါရီ18ရက်နေ့ကတနင်္သာရီတိုင်းတဝယ်မြို့မှာပြုလုပ်တဲ့စာပေဟောပြောပွဲမှာကိုကိုကြီးကအခုလိုပြောလိုက်တာဖြစ်ပါတယ
်ကျွန်တော်တို့ကကိုယ့်အမျိုးသားသာသာသနာကိုချစ်တဲ့နေရာမှာကျွန်တော်တို့တပြားမှမလျော့ပါဘူးသို့သောနိုင်ငံကြီးရကျွန်တော်တို့ဉာဏ်ပညာရဲ့အပိုင်းအလေးနဲ့ပြောတော့မယ်ဆိုရင်ဒီနိုင်ငံမှာကိုယ်နဲ့မတူတဲ့သူတွေကိုဘယ်လိုသဘောထားမှာလဲတစ်ဖက်ကကိုယ့်ရဲ့အမျိုးဘာသာသာသနာကိုကာကွယ်စောင့်ရှောက်ဖို့ဆိုတာအမျိုးဘာသာသာသနာချစ်သူတိုင်းဘယ်ဘာသာဘယ်သာသနာဖြစ်ဖြစ်သူတို့ဘာသာပြန်ပေါ်အောင်ကာကွယ်စောင့်ရှောက်မပြည့်စည်အောင်လုပ်ကြတာဓမ္မတာပါသို့သောအစိုးမရောက်ဖို့လိုပါအဲ့ဒါလေးတော့ကျွန်တော်နည်းနည်းလေးဆိုရင်ဘာကြောင့်လဲဆိုတော့တစ်ဖက်ကကျွန်တော်တို့ဟလာကိုချစ်တဲ့ကိုနိုင်ငံဖွံ့ဖြိုးတိုးတက်အောင်နိုင်ငံတကာမျက်နှာစာမှာကိုနိုင်ငံရဲ့ပုံရိပ်ကိုမထိခိုက်အောင်ကျွန်တော်တစ်ဖက်ကကြိုးစားရတယ်။တစ်ဖက်ကလည်းကိုလူမျိုးတွေကိုနိုင်ငံသားတွေရဲ့စိုးရိမ်မှုတွေကိုအလေးနဲ့ထားပြီးတော့ဘယ်လိုကျွန်တော်တို့ဖြေရှင်းမလဲဆိုတဲ့နည်းလမ်းတွေကိုရှာဖွေရတယ်။အဲ့ဒါတွေကိုကျွန်တော်တို့ညံ့ညတ်တတ်ဖြစ်အောင်ကျွန်တော်တို့ကြိုးစားရတဲ့အချိန်မှာကျွန်တော်တို့သတိပြုအောင်တဲ့အချက်တွေအများကြီးရှိပါတယ်။တကယ်တည်းကကျွန်တော်တို့နိုင်ငံမှာမတူတဲ့သူတွေကိုတုတ်တင်ဖြစ်ချင်းရှင်းလင်းပြဖို့ဒါမှမဟုတ်လေလွတ်ပြလိုက်ဖို့ထယ်ရှားပြလိုက်ဖို့ဘလို့မှမဖြစ်နိုင်ပါဘူးဒါဟာရေလိုအမြင်နဲ့မကြည့်ပဲနဲ့ရေရှည်အမြင်နဲ့ကြည့်ဖို့ဒိုးတယ်လို့ကျွန်တော်အဲ့လိုပြောပ
ါအခုရပိုင်းအတွင်းအစ္စလမ်ဘာသာဝင်တချို့ကိုစာပေဟောပြောခွင့်မရအောင်ပိတ်ပင်ခဲ့တာဟာဖွဲ့စည်းပုံအခြေခံဥပဒေနဲ့ဆန့်ကျင်တဲ့လုပ်ရဖြစ်တယ်လို့သမရရဲ့ပြောခွင့်ရပုဂ္ဂိုလ်ပြန်ကြားရေးဒုဝန်ကြီးဦးရထွက်ကပြောလိုက်ပါတယ်ရှင်းနေဦးကိုနေ88မျိုးဆက်အဖွဲ့ရဦးကိုမြအေးစတဲ့မွတ်စလင်ဘာသာဝင်စာရေးဆရာတချို့ပါဝင်တဲ့စာပေဟောပြောပွဲတွေကိုတန်ခါတချို့ကဥဆောင်ပြီးလိုက်လံပိတ်ဆို့ခဲ့တဲ့အတွက်ဟောပြောပွဲစီစဉ်သူတွေကပွဲဖြစ်သိမ်းခဲ့ရတာဒီဟောပြောသူတွေကိုထုတ်ပယ်ခဲ့ရတာနဲ့ပတ်သက်ပြီးတော့အစိုးရရဲ့သဘောထားကို RFP ကဆက်သွယ်မေးမြန်းရမှာဒုဝန်ကြီးဦးရထွက်ကအခုလိုဖြေကြားခဲ့တာဖြစ်ပါတယ
်ပွဲမိတ်ပေးတဲ့အခါမှာပွဲတပွဲကိုချင်းပါတဲ့အခါမှာလိုက်နာမယ့်စီကံချက်တွေရှိတယ်အဲဒီစီကံချက်တွေရှိတယ်နဲ့ကိုက်ညီတယ်ဆိုလို့ရှိရင်ကျွန်တော်တို့ကစာပေဟောပြောပွဲမှန်မှန်ကိုခွင့်ပြုပေးတဲ့နယ်လို့ကျွန်တော်တို့ယုံကြည်တယ်။အခုလည်းဆိုတော့စာပေဟောပြောပွဲဆိုတာကျွန်တော်မြမလူအဖွဲ့စည်းမှပဲရှိတဲ့အင်မတန်မှထူးခြားတဲ့ဒါအလေးထားတစ်ခုဖြစ်လို့ကြောင့်မလို့တရားမျိုးကိုကျွန်တော်တို့ကအားပေးဖို့လိုပါတယ်။တကယ်လို့ဟောပြောပွဲပေးရတဲ့နယ်မှာဟောပြောတဲ့အခါမှာဥပဒေနဲ့မညီတဲ့လူမျိုးရေးဘာသာရေးခွဲခြားတဲ့မျိုးတွေရှိလာရင်တော့ကျွန်တော်တို့ဒါဥပဒေရရည်ရွယ်တဲ့ပေါ့
။ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်ပြီးစည်းရုံးပြောဆိုရမှာမှန်ကန်တဲ့စည်းရုံးရေးဖြစ်ဖို့နဲ့ရန်လိုတဲ့အပြုအမူတွေရှောင်ကြဖို့မြို့သားဒီမိုကရေစီဖွဲ့ချုပ်အဖွဲ့ဝင်တွေကို NLD ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ရဲ့တိုက်တွန်းပြောကြားလိုက်ပါတယ်။ဖေဖော်ဝါရီလ18ရက်နေ့ကပြည်သူ့လွတ်တော်အစည်းအဝေးကိုလာရောက်တဲ့ NLD ပါတီဝင်တွေကိုဒေါအောင်ဆန်းစုကြည်ကအခုလိုတိုက်တွန်းပြောဆိုလိုက်တာဖြစ်ပါတယ်
။ဒီဖွဲ့စည်းပုံအခြေခံဥပဒေဟာဘယ်လိုမှစစ်မှန်တဲ့ဒီမိုကရေစီပြည်တော်စုတစ်ခုကိုခေါ်ဆောင်နိုင်မဲ့ဥပဒေမဟုတ်ဘူး။ဒါအမှန်တရားပဲ။အဲ့တော့ကျမတို့ကအမှန်တရားပေါ်မှာအခြေခံပြီးတော့မှပဲလှုပ်ရှားရမယ်စီရင်ရမယ်။ဒီလုတ်တဲ့အခါမှာသိခါရှိရှိနဲ့အဆင်ပြေပြေနဲ့လုတ်ပါဟိုရံဖြစ်သလိုဒီခါတဲ့ရံတွေ့သလိုကလေးတွေတောင်းနေကြရိုက်လို့နေသလိုအဲ့လိုဟာမျိုးပုံစံနဲ့ဘောကမလုပ်ဘူးကိုယ့်ရဲ့နိုင်ငံရဲ့သိခါကိုယ့်ရဲ့ဖွဲ့စည်းရေးသိခါကိုထိမ့်သိပြီးတော့မှန်ကန်တဲ့နည်းတွေနဲ့လုတ်ပ
ါအခုနောက်ဆုံးဖောက်တဲ့ချလို့တဲ့ဇာတ်ကားကတော့တေးရကောက်ကြေးရွာသားတချို့ရဲ့ဝင်းကြီးအိုးမြင့်နဲ့ပတ်သက်လို့ဖြေရှင်းချက်တွေဖြစ်ပါတယ်တေးရကောက်ရွာကိစ္စနဲ့ပတ်သက်လို့ဝန်ကြီးဦးအောင်မြင့်ပြောကြားချက်တွေကမမှန်ကန်တဲ့အကြောင်းဝန်ကြီးအနေနဲ့တေးရကောက်ကြီးရွာသားတွေကိုပဲစော်ကားတာမဟုတ်ပဲတနိုင်ငံလုံးဝပြည်သူတွေကိုစော်ကားခဲ့တာဖြစ်ကြောင်းတေးရကောက်ရွာသားတချို့ဒီတစ်ပတ်ဖဲမှာပြောကြားခဲ့တာဖြစ်ပါတယ်ခင်ဗျာ
။နောက်ပြီးကျွန်တော်ပြောချင်းနေလေကျွန်တော်တို့တောင်းပန်နေဆိုရင်တော့မှကျွန်တော်ကပြောရမယ်ကျွန်တော်တို့တေးရကောက်ကတနိုင်ငံလုံးရဲ့ကိုစားပြုလွတ်တော်အမတ်တော့အဲ့လိုရွာပေါ့ဗျာတနိုင်ငံလုံးရဲ့ကိုစားပြုရွာမဟုတ်ဘူးကျွန်တော်တို့ကြေးပိုင်ခွင့်မရှိဘူးကျွန်တော်တို့ငင်းပိုင်ခွင့်လည်းမရှိဘူးသူတို့တောင်းပန်ခြင်းနဲ့ဆိုရင်ကျွန်တော်တို့တရားကောက်ကိုလာပြမလို့ပါဘူးဗျာနေပြီးတော့လူခမ်းမတစ်ခုကနေဟုတ်တယ်ဒင်းကရှင်းလင်းမှတစ်ခုလုပ်လိုက်ပါကျွန်တော်တို့မီဒီယာတွေကိုကျွန်တော်အဲ့လိုပြောတာမဟုတ်ပါဘူးနိုင်ငံရေးသမားတွေအဲ့လိုပြောတာမဟုတ်ပါဘူးလို့ပြောလိုက်ဟဲ့တရားကောက်ကိုလာပြအကြောင်းမရှိဘူးဆက်ရှိရနေရလာသွားတဲ့ခီးစဉ်တစ်ခုတရားကောက်မှာဘာ project မှမရှိဘူးဘာဝင်ကြီးဌာနမှလည်းမရှိဘူးလုံးဆိုင်တဲ့နေရာမဟုတ်ဘူးရွာအသေးမွားလေးဒီလိုအသေးမွားလေးတစ်ခုကိုပြည်အောင်စုဝင်ကြီးတယောက်နေနဲ့နောက်ထပ်တစ်ချိန်၄ရက်နေမှာထပ်လာတယ်ဆိုတော့ဒါသာမန်တွေ့မယ်ဆိုရင်ဒါတောင်းပန်တာပဲလေဒါပေမဲ့ကျွန်တော်တို့လူချင်းနဲ့တိုင်းရိုက်ပါဇက်ကနေတောင်းမှန်တာမလုပ်ဘဲနဲ့ဘုနာအလိုမျိုးမက်လုံးမျိုးလေးပေးပြီးတော့လက်ညှိုးတော်နေနဲ့ရှင်းသွားတဲ့ခါမှာကျွန်တော်တို့ဝင်လို့မရတဲ့အတွက်ကျွန်တော်တို့ဘာမှမပြောလိုက်ရတာ
ခုတို့ပါမှတ်မှတ်သားသားစကားများစီစဉ်အောင်လုပ်ပါခင်ဗျာကြည့်စုနားစင်ကြသူအားလုံးကိုကျေးဇူးတင်ပါတယ်